COVID-19 ကူးစက်ပြန့်နှံ့မှုတွေကြောင့်နိုင်ငံတွင်းအသွားလာကန့်သက်တိုက်မြစ်ချက်တွေကိုဖြည့်လျှော့နိုင်ရေးဆောင်ရွက်မယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတနင်္လာနေ့မင်ကိုမှပြောပါတယ
်ဖြည့်လျှော့ပေးနိုင်တယ်လို့ဖြည့်လျှော့ပေးခြင်းနဲ့စီးပွားရေးကြောင့်ရောပြည်သူလူထုတွေရဲ့စိတ်ဖြည့်ဆည်းမှုတက်တာဖို့အတွက်ပေါ့အဲ့တော့အသွားရေးလာရေးစီးပွားရေးလုပ်ဖို့လုပ်နိုင်တဲ့အခွင့်အရေးတွေပေါ်ပေါက်ရေးဒါတွေကိုကျမတို့အထူးဂရုစိုက်ပြီးတော့အများဆုံးအခြေအနေကောင်းလာအောင်လို့ကြိုးစားပါမယ်
။ဒီသတင်းပတ်တွေအတွင်း COVID-19 ဖြစ်ပွားမှုအနည်းငယ်တိုးလာပြီးနောက်သတင်းပတ်အနည်းငယ်အထိတိုးလာအောင်မဲ့အခြေအနေရှိကြောင်းဒါပေမဲ့အခြေအနေကိုထိန်းထားနိုင်တယ်လို့ဒေါအောင်ဆန်းစုကြည်ကပြောပါတယ်။တနင်္လာနေ့နောက်ဆုံးရစီးရင်တွေအရမြန်မာနိုင်ငံမှာ COVID-19 အတည်ပြုလူနာ 8,505 ယောက်ရှိပါတယ်။ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနရဲ့တနင်္လာနေ့ည 8:00 ထုတ်ပြန်ချက်မှာတော့COVID-19 အတည်ပြုလူနာသစ်1,259ယောက်ထပ်တွေ့ပြီးသေဆုံးသူ26ယောက်ရှိတာကြောင့်သေဆုံးသူစုစုပေါင်းဟာ1,965ယောက်ရှိပါတယ်။ဆေးရုံဆင့်ကွင်ရသူ6,000နီးပါးရှိပြီဖြစ်တာကြောင့်လူနာ2,000လောက်ဆေးရုံတက်ကုသမှုခံယူနေရဆဲဖြစ်ပါတယ်။မြန်မာနိုင်ငံမှာ COVID-19 စစ်ဆေးပြီးသူပေါင်း1,000,000ကျော်ရှိပါတယ်ရှင်။